Welcome to the Voice of America in Burmese.
mingla nyane ke ma toda shin mya shin american bi dong su washington dc myo ro ga ni 2016 khun ni jun la 9 ye tanin hun ni ni nyane bai view american tan ye myama bai season ni ko myama san no ji nyane 6 na yi khwe ga ni 9 na yi athi line do meter 16 ne 25 ro ga ni dai yai atan lwin ni ba bi shin ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါတရုတ်နိုင်ငံအထူးကြံဖြစ်စေဖို့တိုင်းခတ်တယ်လို့ဖြစ်နေမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ပြောဆိုချက်ကိုတရုတ်စစ်တပ်ထိတ်တန့်အရာရှိတို့ကတုံ့ပြန်ပါတယ်စီးရီးယားအစိုးရတပ်ဖွဲ့တွေကတော့ IS အစွန်းရောက်တွေထိန်းချုပ်ရာရက်ကာခရိုင်တွင်းကိုဆက်လက်ချင်းနှင်းဝင်ရောက်နေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူကမ္ဘာသတင်းတွေကိုတော့မမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုတားဆီးဖို့ဆိုရင်နိုင်ငံတွင်းမှာတရားဥပဒေစိုးမိုးမှုရှိအောင်အဓိကအထားဆောင်ရွက်သင့်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုလိုက်ပါတယ်
ဒီနေ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ဖို့ဖြစ်တယ်ပေါ့နော်အတော်ရင်သိဆန်နေတရားမဝင်ရောင်းဝယ် program ဒါတွေကိုထိန်းချုပ်ဖို့ကိစ္စတွေပတ်ဝန်းကျင်ထောင
်ချီသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူဒေါက်တာဝင်းမျိုးသူပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်တခါအကြောင်းတွေမှာစာကြည့်တိုက်တွေဖွင့်တာစာဖတ်ချိန်တွေသတ်မှတ်ပေးတာစာဖတ်အားတွေမြင့်တင်ပေးအောင်အားပေးဖို့လိုနေပြီလို့စာပေအတိုင်းဝန်းကထောက်ပြတဲ့သတင်းနောက်အမေရိကန်အိမ်မက်ကိုအကောင့်ထဲပေါ်ဖို့ရောက်လာတဲ့ဒုက္ခသည်တွေကိုဘလို့ကူညီပြီးအလုပ်ကိုင်နေပေးထားတယ်လဲဆိုတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပေးရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်္ဂီထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်တောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်နိုင်ငံအနေနဲ့စစ်ရေးအရာစိန်ခေါ်မှုတွေဆက်လုပ်နေမယ်ဆိုရင်ကိုဖာတာအထူးကြံဖြစ်အောင်တတိုင်းခတ်တယ်လို့ဖြစ်သွားစေနိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့စနေနေ့တုန်းကပြောဆိုချက်ကိုအကြီးတန်းတရုတ်စစ်တပ်အရာရှိတူကဒီကနေ့တင်းငွနေနေမှာပယ်ချလိုက်ပါတယ်တရုတ်တို့ဟာအရင်တုန်းကလည်းအထီးမကြံဘူးအခုလည်းအထီးမကြံတယ်လို့အနာဂတ်မှာလည်းအထီးကြံဖြစ်မှာမဟုတ်ဘူးလို့တရုတ်ပြည်သူလူမျိုးရေးတက်မတော်ရဲ့ရေးတက်ဘိုးချုပ်ကြီးဆွန်းချန်ကောင်းကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတရုတ်တို့ဟာကိုယ့်ဘာသာအထီးကြံဖြစ်စေဖို့တတိုင်းခတ်နေတယ်လို့သတိပေးပြောကြားလိုက်တာကအရှိုက်ထိသွားစေတာလို့လည်း Australia National University အမျိုးသားလုံခြုံရေးကောလိပ်ရဲ့အကြီးအကဲပေါမောက်ခရိုရီမက်ကပ်ကပြောပါတယ်ပါမောက်ခမက်ကပ်ကရစ်တပ်ဘူချုပ်ကြီးရဲ့မှတ်ချက်စကားကိုနားထောင်ဖို့အခန်းထဲမှာကိုယ်တိုင်ရှိနေခဲ့သူဖြစ်ပါတယ်။ရစ်တပ်ဘူချုပ်ကြီးစွန်းကတရုတ်တို့ဟာအထီးကျန်ဖြစ်မနေဘူးလို့ခုခံပြောဆိုခဲ့ပေမဲ့အခန်းထဲမှာရှိတဲ့နိုင်ငံတွေကလူတွေကတရုတ်ရဲ့လုံခြုံရေးဆိုင်ရာအပြုတ်အမှုတွေအပေါ်စိုးရိမ်မကင်မေးခွန်းထုတ်ခဲ့ကြတာကိုကြည့်မယ်ဆိုရင်တော့အတော်လေးကွဲလွဲနေတာကိုတွေ့ရတယ်လို့လည်းပါမောက်ခကပြောပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ဗဟိုစစ်ကော်မရှင်ဌာနချုပ်ရဲ့ဒုတိယအကြီးအကဲရေးတပ်ဗိုလ်ချုပ်ကြီးစွန်းကဒေတာတွင်ရေးပြင်းနယ်နိမိတ်ဆိုင်ရာတင်းမာမှုတွေအတွေ့အမေရိကန်ပြည်ထောင်စုအပေါ်အပြစ်ပုံချဖို့လဲစ조사ခဲ့ပါတယ်။အမေရိကန်စစ်တပ်ရဲ့လွတ်လပ်စွာရေးချောင်းတွာလာခြင်းဆိုင်ရာလုံထုံးလုံနီကိုကျင့်သုံးဆောင်ရွက်ချက်တွေနောက်တရုတ်နိုင်ငံနဲ့ပိုင်းတဲ့ဆိုင်ရာအငင်းပွားနေတဲ့ဒေတာတွေကနိုင်ငံတွေကိုအမေရိကန်စိုးရကထောက်ခံနေတာကိုလဲဝေဖန်ပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်တရုတ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတွန့်မြင့်မှုရည်ရွယ်တဲ့အဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့ဦးတည်ဆောင်ရွက်နေတဲ့အချိန်မှာတရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ရဲ့ရေပြင်အစိတ်ပိုင်းတချို့ကိုလေကြောင်းကာကွယ်ရေးသတ်မှတ်စုံ Air Defense Identification Zone အဖြစ်နဲ့တစ်ဖက်သက်သတ်မှတ်ကြေညာတာမျိုးမဟုတ်ဖို့အမေရိကန်နိုင်ငံညာရေးဝန်ကြီး John Kerry ကတိုက်တွန်းလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရဲ့ရေပြင်အစိတ်ပိုင်းတချို့ကိုလေကြောင်းကာကွယ်ရေးဇုန်အဖြစ်သတ်မှတ်တဲ့ကိစ္စကိုရန်လိုမှုနဲ့ဒေတာတည်ငြိမ်မှုပြပြစေနိုင်တဲ့အပြုအမူအဖြစ်ယူဆမှာဖြစ်တယ်လို့ဒီကနေ့တနင်္ဂနွေနေ့မှာမွန်ဂိုလီယာနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးကယ်ရီကပြောဆိုပါတယ်။လေကြောင်းကာကွယ်ရေးသတ်မှတ်ဇုန်တစ်ခုသတ်မှတ်ဖို့အတွက်ဒီဇုန်ထဲကိုဝင်လာတဲ့ရဲသားလေရင်အပါအဝင်လေရင်အားလုံးကိုလေရင်ပြန်တမ်းမှုဆိုင်ရာလမ်းကြောင်းအတွက်တရုတ်တာဝန်ရှိသူတွေစီမှာမှတ်ပုံတင်ဖို့လိုအပ်မှာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကအရှိတရုတ်ပင်လယ်ပြင်ထဲမှာပြီးခဲ့တဲ့နှစ်နှစ်ကလေကြောင်းကာကွယ်ရေးဆောင်တစ်ဖက်သက်တတ်မှတ်ကြီးညာခဲ့တဲ့အတွက်အမေရိကန်နိုင်ငံဘက်ကအစီအကျေးစိုးရိမ်ပူပန်မှုဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့လေကြောင်းကာကွယ်ရေးဆောင်တတ်မှတ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးစင်ကာပူနိုင်ငံမှာကျင်းပတဲ့ Shangri-La Dialogue ဆွေးနွေးပွဲကိုတက်ရောက်နေကြတဲ့အာရှကာကွယ်ရေးဝန်ကြီးတွေရဲ့အခြေတင်ဆွေးနွေးမှုတွေပြီးမှအခုလိုအမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီလှုပ်ဆောင်မှုမျိုးဟာဒေတာရင်းတင်းမာမှုတွေကိုတိုးမြင့်စေမယ့်အပြင် တောင်တရုတ်ပင်လယ်တွေကပိုင်တဲ့အငင်းပွားမှုဆိုင်ရာပြဿနာတွေကိုတန်တမာရေးရာကင်တွယ်နိုင်မှုတရုတ်နိုင်ငံဘက်ကတာဝန်ယူဆောင်ရွက်နိုင်မှုအပေါ်အလေးနဲ့မေကွန်ထုတ်เสียဖြစ်နေတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။တောင်တရုတ်ပင်လယ်ထဲမှာစီးရေးဆောင်ရွက်ချက်တွေဆက်ပြီးလုပ်နေရင်တရုတ်နိုင်ငံအနေနဲ့ထိခြံဖြစ်အောင်မဟာဒတိုင်းကြီးပိုမြင့်အောင်တိစောက်တာနဲ့တူးနေမယ်ဆိုရဲတရုတ်နိုင်ငံလက်တလောရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာရဲ့ပြီးခဲ့တဲ့ရက်ပိုင်းပြောဆိုချက်ကိုဒီကနေ့တနင်္ဂနွေနေ့မှာစင်ကာပူနိုင်ငံမှာရောက်နေတဲ့တရုတ်အစိုးရစစ်အရာရှိကြီးတယောက်ကပယ်ချလိုက်တာဖြစ်ပါတယ်။တရုတ်ဟာအတိတ်ပစ္စုပန်အနာဂတ်ကာလသုံးခုစလုံးမှာဘယ်တော့မှအထူးကြံမဖြစ်ပါဘူးလို့တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ရေးရက်ဗိုလ်ချုပ်ကြီးစွန်းကျင်ကောက်ကတုံ့ပြန်ပြောဆိုတာဖြစ်ပါတယ
်။ဆီးရီးယားနဲ့အင်းနီဂျင်နိုင်ငံတွေမှာတိုက်ခိုက်နေတဲ့အစ္စလာမ်ရဲ့အစွန်းရောက်IS တို့ကကာလီဖိတ်အစ္စလာမစ်နိုင်ငံရဲ့မြို့တော်လို့သတ်မှတ်ထားတဲ့မြို့တည်ရှိတဲ့ရက်ကတ်ခရိုင်တွင်းကိုစီးရီးယားအစိုးရစစ်တပ်ကဆက်လက်ဝင်ရောက်နေပါတယ်။ရက်ကတ်ခရိုင်တွင်းကိုစီးရီးယားစစ်တပ်ကမနစ်စနေနေ့ကစတင်ဝင်ရောက်နေတာဖြစ်ပါတယ်။ရုရှားတို့ကလေကြောင်းတိုက်ခိုက်ရေးအကူအညီတွေနဲ့အတူစီးရီးယားအစိုးရတပ်ဖွဲ့တွေရက်ကတ်ခရိုင်ရဲ့အုပ်ချုပ်ရေးနယ်နိမိတ်ကိုရောက်ရှိနေပြီလို့ဗီတင်ချေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ရက္ခာနဲ့နောက်တောင်ပိုင်းခရိုင်ဟာမာတို့ကိုဆက်သွယ်ထားတဲ့လက်မကြီးတစ်လျှောက်မှာစီးရီးယားတပ်ဖွဲ့တွေနဲ့အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကတိုက်ခတ်ရေးသမားတွေတိုက်ပွဲတွေဖြစ်နေကြတာလို့စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။စီးရီးယားတပ်ဖွဲ့တွေကအာဆက်ရန်ကြီးစီရောက်ဖို့တွားနေကြတယ်လို့ရက္ခာခရိုင်ကနေ IS အစွန်းရောက်တဲ့အားကောင်းရာအလက်ပိုမြို့ကိုတွားရလက်မကြီးကိုရောက်ရှိနိုင်မှုမျှော်မှန်းထားတာဖြစ်ပါတယ်။သမရဘာရှားလ်အာဆတ်ကိုစန့်ကျင်တဲ့သဘုံနေထံကနေရက္ခာမြို့ကိုအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့က2013ခုနှစ်မှာရယူထိန်းချုပ်ခဲ့တာဖြစ်ပါတယ
်။ပီရူးနိုင်ငံမှာဒီနေ့တင်းနွေနေ့မှာသမရအသစ်ကိုမဲဆန္ဒရှင်တွေမဲပေးရွေးချယ်နေကြပါတယ်။မကြသေးခင်ကလုပ်ခဲ့တဲ့လူလူရွေးချယ်ပွဲတွေကနောက်ဆုံးဖြစ်တဲ့ဒီရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းကီကိုဖူဂျီမိုရီနဲ့ပေဒရိုကူဇင်စကီတို့နှစ်ယောက်သူမသားကိုမသားဖြစ်နေတဲ့ခြေနေကိုလူလူစစ်တမ်းတွေကဖော်ပြပါတယ်။အသက်42နှစ်အရွယ်ကိုစလေလောင်းကီကိုဖူဂျီမိုရီဟာအရင်ကသမရသက်တမ်းတွင်လူခွင့်ရေးချိုးဖောက်မှုနှင့်အဂတိလိုက်စားမှုတွေကြောင့်ထောင်ဒဏ်25နှစ်ကြာခံရတဲ့သမရဟောင်းရဲ့သမီးဖြစ်ပြီးကူဇင်စကီကတော့အသက်89နှစ်အရွယ်ကမ္ဘာပန်စီးပွားရေးပညာရှင်ဟောင်းဖြစ်ပါတယ်။ကိုစလေလောင်းနှစ်ယောက်စလုံးဟာလက်ရာရင်းရှေးရိုးဆွဲဝါဒီတွေဖြစ်ပြီး2011ခုနှစ်ရွေးကောက်ပွဲမှာလူသိများတဲ့သမရအိုလန်တိုဟူမာလာကိုရှင်ပြိုင်ခဲ့တော့ကဖူဂျီမိုရီကိုကူဇင်စကီကထောက်ခံပေးခဲ့တာဖြစ်ပါတယ်။မကြသေးခင်ကအထိလူလူစစ်တမ်းတွေမှာဖူဂျီမိုရီကရှေ့ကပြေးနေခဲ့ပေမဲ့သူ့အပေါ်ငွေကြေးခွာချမှုဆိုင်ရာဆွဆွဲချက်တွေထွက်လာပြီးချိန်ကစလို့အခြေအနေတွေပြောင်းသွားပြီး2011ခုနှစ်ကပြိုင်ဘက်ဟူမာလာကိုနှာတပြားနဲ့ရှုံးနေခဲ့တဲ့အခြေအနေမျိုးတကြော့ပြန်ဖြစ်လာနိုင်ခြေရှိနေပါတယ်။ဒါအပြင်ဖူဂျီမိုရီရဲ့ဖခင်သမရဟောင်းနဲ့ပတ်သက်ဖူးသူမှန်သမျှမဲမပေးဘူးလို့ပေရူပြည်သူတော်တော်များများကတနိုင်ခံချထားကြတာလည်းဖြစ်ပါတယ်။ဖူဂျီမိုရီကတော့1990ကနေ2011အထိအုပ်ချုပ်ခဲ့တဲ့အာနာရှင်ဖခင်ဟောင်းနဲ့ခက်ခွားခွားနေဖို့ကြိုးစားခဲ့ပါတယ်။တကယ်လို့ဖူဂျီမိုရီသာရွေးကောက်ပွဲအနိုင်ရရင်ပီရူးနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်ပါလိမ့်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအစီအစဉ်ကနေတင်းငွေနေညနေခင်းသတင်းတွေကိုကြေညာနေပါတယ်။စင်ကာပူဝန်ကြီးချုပ်လေရှန်လွန်းနဲ့ဇနီးတို့မြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့မြန်မာအစိုးရကထုတ်ပြန်ပါတယ်။သမရဦးထင်ကျော်တို့ဇနီးမောင်နှံရဲ့ဖိတ်ကြားချက်နဲ့ဒီလအတွင်းလာရောက်မှာဖြစ်ပြီးအစိုးရသက်လက်ထက်ပထမဆုံးလာရောက်လဲပတ်တဲ့နိုင်ငံအကြီးအကဲခီးစဉ်ဖြစ်ပါတယ်။နှစ်နိုင်ငံကြားလူဆွမ်းအရင်းမြစ်ဖွံ့ဖြိုးရေးကျွမ်းကျင်မှုမြင့်တင်ရေးကဏ္ဍမှာပိုပြီးပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့လည်းမြန်မာအစိုးရကပြောဆိုပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းရဲ့ဇွန်လတဲ့မြန်မာနိုင်ငံကိုသွားမယ့်ခီးစဉ်အတွင်းစင်ကာပူမြန်မာအသွက်မွေးဝမ်းကြောင်းတင်တန်းကြောင်းတစ်ခုကိုတရားဝင်ဖွင့်လှစ်သွားဖို့ရှိတယ်လို့ပြီးခဲ့တဲ့လတုန်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးဘီဗီယန်ဘာလာခရစ်နန်ကလည်းပြောဆိုခဲ့သေးတာဖြစ်ပါတယ်။တင်နန်းချောင်းကိုရန်ကုန်မှာဖွင့်လှစ်မှာဖြစ်ပြီးမြန်မာလူငယ်တွေကိုလက်တွေ့နဲ့လုပ်ငန်းခွင်ကျင့်ကြံမှုအရေးအသွေးတိုးတက်လာအောင်သင်ကြားပို့ချဖို့ရည်ရွယ်ထားတဲ့အကြောင်းအထူးသဖြင့်ဧကန်ကြိုဆိုရေးနဲ့ခီးသွွားလုပ်ငန်းတွေအပြင်လုပ်ငန်းခွင်စီမံခန့်ခွဲမှုနဲ့အင်ဂျင်နီယာလုပ်ငန်းခန္ဓာတွေအတွက်အလဲအလတ်အဆင့်ကျွမ်းကျင်အလုပ်သမား800လောက်ကိုနှစ်စဉ်တင်နန်းပို့ချသွားမှာဖြစ်တယ်လို့လည်းစင်ကာပူ Channel News Asia သတင်းကဖော်ပြခဲ့တာဖြစ်ပါတယ်။ စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားတိမ့်နေချီနေထိုင်လှုပ်လှိုက်နေတာဖြစ်တယ်လို့မြန်မာနိုင်ငံတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုမှာလည်းအရေးပါတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံနဲ့စင်ကာပူကြားနှစ်နိုင်ငံတန်တမာဆက်ဆံရေးကလည်းပြီးခဲ့တဲ့လတုန်းကနှစ်ပေါင်း50ပြည့်ခဲ့တာဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာအကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာအစီအမံရဲရာရှိကြီးတယောက်ရဲ့ဇနီးကိုအစ္စလာမ်စစ်သွေးကြွားလို့တန်တရားရှိသူတွေကတပ်ဖြတ်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်ကမ်းမြို့ဖြစ်တဲ့စစ်တကောင်းမြို့မှာတနင်္ဂနွေနေ့မနေ့အစောပိုင်းကတပ်ဖြတ်သူကိုကြောင်ကားစီးဖို့မှတ်တိုင်ကိုလိုက်ပို့ခဲ့ပြီးတဲ့နောက်မမူးတဲ့ actor ကိုမော်တော်ဆိုင်ကယ်စီးလာတဲ့လူ၃ယောက်ကနောက်ကျောင်းကိုဓာတ်နဲ့ထိုးပြီးတနက်နေ့ပါပြစ်ပြီးတော့လုကြံတတ်ဖြတ်ခဲ့တာဖြစ်ပါတယ်။မမူးတဲ့ actor ဟာဓကာမျိုးတော်ရဲတပ်ဖွဲ့မှရဲမှူးကြီးဖြစ်နေမကြသေးခင်ကမှရာထူးတိုးခဲ့တဲ့ဘာဘူး actor ရဲ့ဇနီးဖြစ်ပြီးတော့ဘာဘူး actor ဟာဘင်္ဂလားဒေ့ရှ်မှာဖြစ်တဲ့တက်ကြွလှုပ်ရှားသူတွေစာရေးဆရာတွေ blogger တွေကိုပြစ်မှတ်ထားရဲရဲစစ်စစ်တတ်ဖြတ်ခဲ့မှုတွေကိုဥဆောင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ရာထူးတိုးမြင့်ခံရသူဖြစ်ပါတယ်။အစ္စလာမ်ဆွေရောက်ဖွဲ့နဲ့အခေရက်ဖွဲ့တွေကတိုက်ခိုက်မှုတချို့ကိုသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြည်ပအကြမ်းဖက်အုပ်စုတွေအကြမ်းဖက်မှုကျူးလွန်မှုစီစဉ်နေတာမျိုးမရှိဘူးလို့အတင်းအကျပ်ညှဉ်းဆန်နေစေဖြစ်ပါတယ်ဒီချက်ကိုလက်မခံတဲ့အပြင်ဒေသခံစစ်သွေးကြွတွေနဲ့တိုက်ခိုက်နိုင်ငံရေးအဖွဲ့တွေကိုပဲတာဝန်ရှိသူတွေကအပြစ်တင်ပြောဆိုနေတာဖြစ်ပါတယ်ဒါအပြင်အစ္စလာမစ်စစ်သွေးကြွရဲရာရှိ6ယောက်ပါဒီတပ်ဖြတ်မှုမှာပါဝင်ပတ်သက်နေတယ်လို့နာမည်ဓာတ်ပုံတွေထုတ်ပြန်ပြီးတော့ရဲတပ်ဖွဲ့ကကြေညာထားတာဖြစ်ပါတယ်
Direct from Washington, the voice of America, VOA.
တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုအရင်ဆုံးနားဆင်ရမှာကတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အခမ်းအနားတွေမြန်မာနိုင်ငံတဝန်းကျင်းပကြတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုတားဆီးဖို့ဆိုရင်နိုင်ငံတွင်းတရားဥပဒေစိုးမိုးမှုရှိအောင်အဓိကထားဆောင်ရွက်သင့်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာထိုက်တွန်းပြောဆိုလိုက်ပါတယ်ဒီကနေ့ဇွန်လ5ရက်နေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ရဲ့2016ခုနှစ်အတွက်အဓိကဆောင်မုတ်ကတော့တောရိုင်းတိရစ္ဆာန်တွေနဲ့တဘာဝအပင်များတရားမဝင်ကုန်သွယ်မှုတွေကိုတကမ္ဘာလုံးအတိုင်းအတာနဲ့ဆန့်ကျင်တိုက်ဖျက်ဖို့ပဲဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ဒီကနေ့တနိုင်ငံလုံးအတိုင်းအတာနဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ကိုကျင်းပပြီးတော့တဘာဝပတ်ဝန်းကျင်စောင့်ရှောက်သူတွေကသစ်ပင်ဆိုင်လှုပ်ရှားမှုတွေကိုဆောင်ရွက်ကြပါတယ်အသေးစိတ်ဆက်ပြီးပြောပြပါမယ်ရှင်ဒီနှစ်ဇွန်လ5ရက်နေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ World Environmental Day ရဲ့ဆောင်ပုဒ်ဖြစ်တဲ့ဒုကမ္ဘာမြေဂေဟစနစ်ထိန်းသိမ်းဖို့တောရိုင်းတိရစ္ဆာန်နဲ့တဘာဝအပင်များတရားမဝင်ကုန်သွယ်မှုကိုဆန့်ကျင်တိုက်ဖျက်ဖို့ဆိုတဲ့တိုက်တွန်းချက်အတိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ထိရောက်အောင်ဆောင်ရွက်နိုင်ဖို့ဆိုရင်မြန်မာနိုင်ငံတွင်းမှာတရားဥပဒေစိုးမိုးမှုရှိအောင်အရင်ဆုံးဦးစားပေးလှုပ်ဆောင်ရမှာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူတွေကပြောပါတယ်။တဘာဝပတ်ဝန်းကျင်ရိုယွင်းပျက်စီးနေတာတွေကိုထိန်းသိမ်းဖို့ဆိုရင်တစ်တော့တစ်ပင်ပြုံတည်အောင်တရားမဝင်သိခုံနေတာတွေရှားပါတော်ရိုင်းတိရစ္ဆာန်တရားမဝင်ကုန်သွယ်ရောင်းချနေတာတွေကိုရက်တိုက်အောင်လို့တရားဥပဒေစိုးမိုးရေးကိုအစိုးရတာဝန်ရှိသူတွေကအရေးတကြီးဆောင်ရွက်တင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူဒေါက်တာဝင်းမျိုးသူကပြောသွားပါတယ
်အဓိကကတော့တရားဥပဒေစိုးမိုးရေးပေါ့လေဒါ NLD ကကြွေးကြော်ထားတဲ့အတိုင်းပဲပေါ့နော်တရားဥပဒေစိုးမိုးရေးကိုဆောင်ရွက်တဲ့နေရာမှာပတ်ဝန်းကျင်ထိန်းသိမ်းရေးမှာလည်းပြည်သူလူထုပါပူးပေါင်းပါဝင်ဆောင်ရွက်တဲ့စနစ်တစ်ခုကိုအမြန်ပေါ့နော်အကောင့်တွေပေါ်ဖို့လိုတယ်လို့ကျွန်တော်ကျင်ပါတယ်ဘာလို့သက်ဆိုင်ရာဌာနတွေနဲ့ပြည်သူတွေပါပူးပေါင်းပါဝင်နိုင်တဲ့ mechanism လေးတစ်ခုရှိမှဒီနေ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ဖို့ဖြစ်တယ်ပေါ့နော်တော်ရိုင်းတိရစ္ဆာန်တွေတရားမဝင်ရောင်းဝယ် program တွေကိုထိန်းချုပ်ဖို့ကိစ္စတွေတရားမဝင်တဲ့နော်ရောင်းဝယ်ရင်းတွေကိုကျွန်တော်တို့ဒါတားဆီးရတဲ့ကိစ္စတွေတတ်တူတွင်ကိစ္စကြောင့်ပတ်ဝန်းကျင်ပျက်စီးယိုယွင်းတာတွေဒါတွေကိုဥပဒေပေါင်းတဲ့ရောက်လာအောင်သွတ်သွင်းနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ဒါတာဝန်ရှိတဲ့အဖွဲ့အစည်းတွေအုပ်ချုပ်ရေးပြည်သူတွေရဲ့အောက်ခြေအဆင့်မှာတင်မြို့နယ်အဆင့်မှာပဲဖြစ်ဖြစ်ခရိုင်အဆင့်မှာပဲဖြစ်ဖြစ်ပတ်ဝန်းကျင်စောင့်ကြည့်ထိန်းသိမ်းရေးကော်မတီတွေပြည်သူကော်မတီတွေကိုဖွဲ့စည်းပြီးတော့ဆောင်ရွက်မှသာလေဒီနေ့ပတ်ဝန်းကျင်နေ့ဆောင်ပုံးနဲ့အညီဆောင်ရွက်နိုင်မယ်လို့ကျွန်တော်ကတော့ဒါအကြံပြုပြောကြားလိုပါတယ
်လူထုကရွေးချယ်တင်မြှောက်လိုက်တဲ့ NLD အစိုးရအသစ်လက်ထက်မှာတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးနဲ့တစ်တော့နဲ့တယံဇာတတော်ရိုင်းတိရစ္ဆာန်ဘေးကင်းလုံခြုံအောင်ထိန်းသိမ်းကာကွယ်ရေးအတွက်ပြည်내နဲ့တိုင်းလိုက်ရဲလုံခြုံရေးတွေတတော်ဦးစီးဌာနတွေနဲ့ပူးပေါင်းပြီးစီမံကိန်းတွေချမှတ်အကောင့်ထဲပေါ်နေပြီးရက်တရာစီမံကိန်းအတွင်းမှာကိုအရေးတကြီးစ ောင်ရွက်ချက်အနေနဲ့ထည့်သွင်းဆောင်ရွက်နေပါတယ်လို့ဘကိုးတိုင်းအစိုးရရဲ့တယန်းစာတတော်နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဝန်ကြီးဦးကျော်မင်းဆန်ကပြောပါတယ
်ကျွန်တော်ဘကိုးတိုင်းဒေသကြီးကတော့ဒီအရက်ဖတ်လူဖွဲ့စည်းတွေပါဝင်လာအောင်လည်းကျွန်တော်ကြိုးစားတယ်ဗျအဓိကတက်တော်လေးကိုထိန်းဖို့ကျွန်တော်တို့အခုဒါပြန်ပြီးတော့စနစ်တကျလုပ်မှာရှိအစီအမံကိန်းတွေကျွန်တော်ရေးထားတယ်ပေါ့အရင်တော့ဆိုရင်ဒီတက်တော်ထိန်းဖို့ဆိုရင်တက်တော်ရဲတွေစုံလုံးတော့မရှိဘူးကျွန်တော်တက်တော်ရဲတွေထပ်ပြီးတော့တောင်းလာတာရှိတယ်တရားမဝင်တက်ဖန်စီနဲ့နော်အရင်တော့ဆိုဘကိုးတိုင်းမှာတက်တော်ရဲအယောက်20ပကိုးအခြေခံပြီးတော့ပဲရှိတယ်တက်တော်ရဲတွေဆိုတဲ့တခင်အယောက်10ယောက်နဲ့နောက်ထပ်အယောက်30ကျွန်တော်ထပ်တောင်းလာတာရှိတယ်အော်မြန်မာနိုင်ငံရဲ့တပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ပေါ့နော်အဲ့လိုမျိုးတွေကျွန်တော်အကူအညီတောင်းလာတာရှိတယ်ဆိုတော့အရင်တော့လွတ်ထားပြီးခဲ့တာဗျအချင်းကြီးပြန်တုံးတက်ရင်လေဘာလို့တက်တော်တွေပြုံးပြီးလဲဆိုတော့တရားဥပဒေမစိုးမိုးလို့တက်တော်တွေပြုံးပြီးခဲ့တာနောက်တစ်ပိုင်းကကျတော့ကျွန်တော်နိုင်ငံမှာဒီဆင်းရဲမွေးတည်မှုပြဿနာရှိတယ်တက်ကုန်နေတဲ့လူတွေကြည့်ရင်တို့ကပညာမတတ်ဘူးဆင်းရဲတယ်တို့ရဲ့ livelihood တွေကိုကျွန်တော်ကဒီပြန်လဲ account ပို့ပေးဖို့ပေါ့နော်ဒါကတော့ကျွန်တော်ကပြည်ရင်းပြည်ပါဒီနိုင်ငံကတိုင်းဝိုင်းရောပြည်တွင်းကခုနကတိုင်းဝိုင်းပေါ့နော်ဒီရဖတ်လူဖွဲ့စည်းရော NGO တွေပေါ့ဆိုရမို့တဲ့ဖွဲ့စည်းကျွန်တော်တိုင်းပြန်ဆွေးနွေးပြီးတော့ကျွန်တော်ရနိုင်တဲ့နေရာနဲ့တစ်ဆင့်ချင်းဒီ account ပို့သွားမှာပေါ့နော
်ဒီကနေ့ကြာရောက်တဲ့ကဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အခမ်းအနားကိုမြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းအသီးသီးမှာကျင်းပကြပြီးပဲခူးတိုင်းတွင်းကကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အခမ်းအနားကိုတော့ပဲခူးတိုင်းဝန်ကြီးချုပ်ကဦးဆောင်ပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးကျောင်းသားလူငယ်တွေဒေသခံပြည်သူတွေပါပါဝင်တဲ့တစ်ပင်ဆိုင်လှုပ်ရှားမှုတွေရှားပါတော်ရိုင်းတိရစ္ဆာန်ထိန်းသိမ်းကာကွယ်ရေးပညာပေးပြခန်းတွေနဲ့ပညာပေးလှုပ်ရှားမှုတွေကိုဆောင်ရွက်ခဲ့ပါတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဝန်ကြီးဦးကျော်မင်းဆန်ကပြောပါတယ်မျိုးဆက်တစ်တည်းအနေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးတာဝန်သိစိတ်နဲ့ဆောင်ရွက်ကြစေလိုတဲ့အတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ကာကွယ်ရေးလှုပ်ရှားသူတွေကပြည်နယ်နဲ့တိုင်းနယ်မှာတစ်ပင်တွေလိုက်ဆိုင်နေကြပါတယ်ဒီလှုပ်ရှားမှုတွေတဲ့တနိုင်တစ်ပိုင်းလှုပ်ရှားနေသူတဦးဖြစ်တဲ့ဦးနေမျိုးစင်ကလည်းသူ့တစ်ပင်ဆိုင်လှုပ်ရှားမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်လာလာနောက်သားတွေကျွန်တော်တို့လက်ထက်ဂျုံလာရတယ်လို့ဂျုံနေရတယ်လို့တဘာဝကြီးတွေတိုင်းဘလူးဖြစ်လာမယ်မုံတိုင်းမြတ်ထန်လာမလားပူပင်းချောက်ဖြစ်တဲ့အူတိုင်းမြတ်ရောက်လာမလားဆိုတော့တောကတွေထပ်မံမခံစားစေချင်တော့ဘူးတဘာဝကြီးကိုချင်းရင်တဘာဝကြီးကျွန်တော်တို့ပြန်ချင်းမှာပဲဆိုတော့ယူရှိတဲ့အနေနဲ့တစ်ပင်တစ်တော်ဆိုင်ဒူးကြဆိုဆိုလှုပ်ရှားမှုတဘာတနန်းကြီးကျွန်တော်ကျေကျေပြည့်ပြည့်လေးဖြစ်အောင်ကြိုးစားလှုပ်ဆောင်နေပါတယ်အဲဒါကြောင့်ကျွန်တော်အပင်ဆိုင်ဒူးတဲ့လှုပ်ဆောင်ခြင်းလေးတွေကိုကလေးလေးတွေကိုပေါ့သူတန်းတန်းကျောင်းသားလေးတွေကိုကျွန်တော်ကျောင်းနေဆရာမတွေကိုအုပ်ချုပ်ရေးခွင့်ရှိတဲ့အစီကျွန်တော်က request လုပ်တော့တောင်းဆိုပါတယ်ဆရာမတွေကိုယ်တိုင်ဒီပင်လေးတွေကျောင်းရှိမှာလာလက်ခံပေးပါပေးဝေပြီးကလေးလေးတွေဆိုင်ဆိုင်ပါတယ
်တဘာဝပန်ဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအပြင်ပြည်သူလူထုကိုအသိပညာပေးမှုနဲ့အတူတရားဥပဒေနဲ့အညီတိတိကျကျဆောင်ရွက်ဖို့ကိုတတိုင်းမြေလုံးတိုင်းတာနဲ့တစ်တော်စိန်လန်းဆိုပြေးရေးတဘာဝပန်ဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းတွေကိုအစိုးရဘက်ကအရက်ဖတ်အဖွဲ့အစည်းတွေတဘာဝပန်ဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူတွေနဲ့လက်တွဲပူးပေါင်းဆောင်ရွက်ဖို့ဒီကနေ့ကြာရောက်တဲ့2016ခုနှစ်ကမ္ဘာပန်ဝင်းကျင်ထိန်းသိမ်းရေးနေ့မှာတဘာဝပန်ဝင်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်ရှင်
ပြည်ဝင်မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။လူငယ်တွေအတော်များများအင်တာနက်ကိုစိတ်အပန်းဖြေဖို့အတွက်တာအသုံးချပြီးတော့စာဖတ်အားတွေကြာဆင်းလာတဲ့အတွက်ကျောင်းနေမှာစာကြည့်လိုက်တွေဖွင့်တာစာဖတ်ချိန်တွေသတ်မှတ်ပေးတာမျိုးစာဖတ်အားမြင့်တင်ပေးနိုင်အောင်အားပေးဖို့လိုနေပြီလို့စာပေအတိုင်းဝန်းကထောက်ပြဝေဖန်နေပါတယ်။တစ်ချိန်တည်းမှာပဲအကျိုးရှိပြီးတာဝန်ခံမှုရှိတဲ့စာပေတွေကိုဖတ်နိုင်အောင်ပံ့ပိုးပေးဖို့လိုမယ်လို့လည်းပြောဆိုကြပါတယ်။မြန်မာခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူသတင်းပေးပို့ထားပါတယ
်။မြန်မာလူတိုက်ဝန်မှာရှေးလူကြီးတွေပြောဆိုဆုံးမခဲ့တဲ့ဇာဥစာပေလူမိတ်ဆွေအလိမ္မာဆာမရှိဆိုတဲ့သကပုံတွေရှိခဲ့ပါတယ်။အခုချိန်မှာတော့နှိပညာတွေတိုးတက်လာတာကြောင့်တယောက်နဲ့တယောက်ဆက်သွယ်မှုတွေမြန်ဆန်လာတယ်လို့မသိတာရှိရင်လည်းအင်တာနက်ပေါ်မှာအလွယ်တကူရှာဖွေလို့ရနေတာကြောင့်အဲ့ဒီသကပုံတွေဟာစာကြည့်ရတွေရဲ့နယံတွေပေါ်မှာသာရှိနေပါတော့တယ်။နှိပညာတိုးတက်လာမှုရဲ့အကျိုးဆက်တွေကတော့လူငယ်တွေနဲ့ကလေးတွေပေါ်မှာတက်ရောက်မှုရှိနေတယ်လို့ပြောဆိုသူတွေကရှိနေကြပါတယ်။ပညာတဆောင်စာကြည့်ရိုက်မှာရှင်းနေတာစာကြည့်ရိုက်မှုအဖြစ်တာဝန်ယူထားတဲ့ကိုအောင်ကိုကတော့သူ့ရဲ့စာကြည့်ရိုက်ကိုတက်လက်ပိုင်းအရေရီသာဆလာဖတ်ကြပြီးတက်ငယ်ပိုင်းကြီးကတော့လာဖတ်တာမရှိတဲ့လောက်ရှားနေတယ်လို့ပြောပါတယ
်။အဲခမန်းကြီး2012-13နောက်ပိုင်းမှာရော့ကြပါဘောနော်။ဒီဖုန်းတွေများများသုံးနိုင်တော့အဲ့မှာစပြီးကြော်ရမှာနော်။ရော့ရတဲ့အကြောင်းရင်းရတဲ့ကျွန်တော်အထင်ပေါ့လေ။ဒီ Facebook တွေ Internet ကနေစာတွေဖတ်လို့ပဲရော့သလား Facebook တွေတခြားလူမှုကွန်ရက်တွေသုံးလို့ပဲရော့သလားလို့မပြောတယ်စာပေကတော့အခုနောက်ပိုင်းတအားကြောက်သွားတယ
်ကိုဘကိုတိုးတက်အောင်စူးစမ်းလို့တဲ့လူငယ်တွေအတွက်ကတော့အင်တာနက်ဟာအကျိုးရှိအသုံးချစရာတစ်ခုဖြစ်နေပေမဲ့တချို့လူငယ်တွေအတွက်ကတော့အင်တာနက်ဟာစိတ်ပန်းဖြေဖို့အတွက်သာအသုံးပြုတဲ့အရာတစ်ခုဖြစ်နေပါတယ်တချို့လူငယ်တွေကတော့စာတွေကိုစာအုပ်နဲ့မှဖတ်ဖြစ်တော့ပေမဲ့အင်တာနက်မှာတော့ရှာဖွေဖတ်ရှုတတ်ကြပါတယ်ကလေးတွေအတွက်ဘုဒ္ဓစာပေရေးသားနေတဲ့ကိုတော်လူလူကတော့အင်တာနက်ပေါ်ကစာပေနဲ့ပြန်ပစာပေဖတ်တာဘလို့ကြွားချတယ်လဲဆိုတာကိုတော့အခုလိုပြောပါရစေ
ကျွန်တော်တို့ internet တို့ facebook တို့ပေါ့နော်ကျွန်တော်တို့ဒီလူမှုကွန်ရက်တွေမှာရှိတဲ့စာပေတွေမှာလည်းကောင်းတဲ့စာပေတွေအများကြီးပါပဲဒါပေမဲ့ကျွန်တော်တို့ပြဿနာဖြစ်နေတာအာမခံချက်ရှိတာပေါ့တာဝန်ယူမှုဆိုတဲ့အပိုင်းတွေမှာတော့အဲ့ဒီ internet တွေမှာကျွန်တော်တို့ရှာဖွေဖတ်ရှုရတဲ့စာတွေရပေါ့နော် facebook တွေမှာရှာဖွေတာဝန်ယူမှုအပိုင်းတွေကတော့နည်းနေတယ်ပေါ့နော်အဲ့တော့ဘယ်သူကရေးမှန်းမသိပဲနဲ့ဘယ်သူကတာဝန်ယူမှန်းမသိတဲ့စာပေကိုကျွန်တော်တို့ဖတ်ချင်းရရေးရှိမှာတော့မကောင်းလို့ထင်ပါတယ်ဒါပေမဲ့လည်းသူတည်တဲ့တစိတ်ဘိုင်းတော့လိုအပ်ပါတယ်အဓိကအရေးကြီးတာကတော့ကျွန်တော်တို့ဒီစာပေဖြန့်ချီရေးရနေပြီးတော့စာပေတိုက်ကြီးတွေကတော့ဖြန့်ဝေတဲ့စာအုပ်ကြီးတွေကပို့ပြီးကျွန်တော်တို့အတွက်လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်
။ဒါကြောင့်ကလေးတွေနဲ့လူငယ်တွေကိုစာဖတ်ချင်စိတ်တွေဖြစ်လာအောင်ကျောင်းတွေမှာစာကြည့်ရိုက်တွေဖွင့်ပေးတာစာဖတ်ချင်တိတန့်ထားပေးတာနဲ့လလန်းမီတဲ့နေရာတွေမှာစာအုပ်တွေထားပေးတာရက်ကွက်ထဲကစာကြည့်ရိုက်တွေကိုဒီတိုင်းပိတ်မထားပဲဖွင့်ပေးတာနဲ့စာအုပ်အစ်တွေကိုထပ်ဖြည့်ပေးမယ်ဆိုရင်တော့စာဖတ်အားတွေပြန်ကောင်းမွန်လာလိမ့်မယ်လို့လည်းဆိုင်ဆရာအကြီးတော်ကအခုလိုပြောပြပါဗျာ။
ကျွန်တော်တို့လူမျိုးတွေကျွန်တော်တီးတလောက်ကအဲ့လိုမျိုးတခုခုနောက်ကိုလိုက်မယ်ဆိုရင်တိရလားဟိုတုံတမကြီးလိုက်လေးရှိတယ်တိရလားဟိုအမချဲတိခေကဆိုတနိုင်ငံလုံးချဲထိုးကြတာအဘလုံးဘက်ခေမှာတနိုင်ငံလုံးပေါ်လုံးလာအောင်ဒီဘက်ကိုပြန်အခုပြန်ပြောမယ်သူက Facebook ခေဆိုအာ3ယောက်လူ3ယောက်ထိုင်နေလို့အဲ့3ယောက်လုံးတယ်လီဖုန်းမကြည့်နေဘူးဆိုအဲ့ဒီမြင်ကွင်းအင်မတန်ထူးဆန်းတဲ့မြင်ကွင်းဖြစ်လာအောင်အားလုံးလိုက်လို့ကြတာပေါ့နော်အဲ့တော့ဟိုကျွန်တော်တို့ကလည်းပြန်မြူဆွဲရမဒီစာအုပ်ပြန်ဖတ်နိုင်မှုဘောနော်သူတို့ဘာလို့လဲဆိုတော့ကျွန်တော်တို့ဒီမြန်မာလူမျိုးတွေရဲ့အခြေအနေကအမနိုင်ငံရေးဆိုအားကုန်လုံးနိုင်ငံရေးတွေနိုင်ငံရေးအကြောင်းတွေပလူပြန်ဟိုဖြစ်နေကြတာဘောနော်အဲ့ဒီဟာတော့နည်းနည်းကိုယ်တိုင်စိတ်ထားပြင်နိုင်မှုတော့လိုတာဘောနော်ကိုဘာလို့လဲဆိုတော့ကိုယ်တိုင်ဘာဝါသနာပါတာတော့ကိုယ့်အတွက်ဘယ်ဟာအကျိုးရှိတာတော့အဲ့ဒါကိုယူချင်နိုင်မှသူကစာဖတ်တဲ့နေရာကိုပြန်ရောက်လာမယ်လို့ထင်တယ
်မြန်မာနိုင်ငံမှာစာကြည့်ရတွေအများပြားရှိနေပေမဲ့စာကြည့်ရတူရဲ့ဖွဲ့စည်းပုံတွေကတော့လိုအပ်ချက်တွေရှိနေပါသေးတယ်။ဖယားဟောင်း950ဇန်နီပတ်တော်ရီတာမကယာတာစာပေဘဟုတုတ္တဟာတနဲ့အတိညာဖွင့်ပြိုးတဲ့စာအုပ်တွေကိုပါထားပေးမယ်ဆိုရင်တော့ကလေးလူကြီးအကုန်လုံးစာပြန်ဖတ်လာနိုင်တဲ့အကြောင်းအရာတွေကတခုဖြစ်တယ်လို့စာပေပညာရှင်တွေကပြောဆိုကြပါတယ်။စာဖတ်အားနှိမ့်လာတဲ့အကျိုးဆက်ကိုတော့ဆိုင်ဆရာအကြီးတော်ကအခုလိုပြောပြပါတယ်
။စူဂျူးနေနေရတော့အဲဆင်ကျင်နိုင်တဲ့စိတ်ပေါ့ဆင်ကျင်နိုင်တဲ့စိတ်ကတော့ယော့သွားမယ်အခုဆိုလို့ချင်းဟို Facebook မှာပဲကြည်ကြည်လေးတရားလာလူတယောက်ကတခွန်းပြောလိုက်ဟုတ်လားမဟုတ်လားမသိဘူးအဲ့ဒါကိုလည်းမစင်ကျင်နိုင်တော့ဘယ်နဲ့အဲ့လိုဝင်ရောက်ပြီးတော့အဲ့ပြဿနာတွေကြီးထွားလာတာမျိုးတွေပေါ့နော်စာဖတ်လို့ရှင်တော့စင်ကျင်နိုင်တဲ့စိတ်အများကြီးဖြစ်တာပေါ့စာဖတ်တော့ဆိုအုံနောက်ကိုအလုပ်ပေးတာပေါ့အုံနောက်ကိုအလုပ်ပေးတော့ဆိုမှအကွာစာချောင်းကြီးပဲမြင်လိုက်ရတာဒါပေမဲ့အဲ့စာချောင်းကိုကိုယ့်အကူအုံနောက်တဲမှာပုံပြန်ဖော်တော့ပေါ့နော်ဟိုပင်လေပင်လို့တချောင်းကြီးလိုက်လို့ရှင်စာဖတ်တဲ့လူကပင်လေပင်လမ်းမြင်ရတယ်အုံမင့်နေမြင်ရတယ်လေတိုင်းနေတော့သာစာချောင်းကြီးပဲရေးပြီးမှအဲဒီစာဖတ်တဲ့လူတယောက်အုံနောက်ကသူ့အတူအလုလုတာအောင်အလုလုတော့ဒီစာဖတ်တဲ့လူတယောက်ကအမြဲတမ်းသူ့အတူဆင်ကျင်နိုင်တဲ့စိတ်ကူးတွေအမြဲတမ်းရှိနေတာပေါ့စာဖတ်အားနည်းတော့လို့ရှိရင်တော့ဆင်ကျင်နိုင်တဲ့စိတ်ကကျသွားမှာပေါ့နော
်နိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်တော့တိုင်းပြည်မှာရှိတဲ့လူတွေရဲ့ကြိုးချောင်းဆင်ကျင်နိုင်စွမ်းတွေးခေါ်နိုင်စွမ်းနဲ့ဖန်တီးနိုင်စွမ်းတွေကအရေးပါလာပါတယ်ဒါကြောင့်အကျိုးရှိတဲ့စာအုပ်တွေ input တွေတော်ဝင်မှုတော်ဝင်ခံမှုရှိတဲ့စာပေတွေကိုဖတ်မယ်ဆိုရင်တော့ဒါမျိုးမှရှိတဲ့လူတွေရဲ့တွေးခေါ်နိုင်စွမ်းဆင်ခြင်နိုင်စွမ်းတွေတိုးတက်လာမှာကတော့ငင်းလို့မရတဲ့အချက်တစ်ချက်ဖြစ်နေပါတယ်။ဒါကြောင့်စာဖတ်အားနှိမ့်လာတဲ့အခုခေတ်မှာစာကြည့်ရက်တွေပြန်လည်ရှင်သန်လာအောင်ကလေးတွေစာဖတ်အားကောင်းလာအောင်တက်ဆိုင်ရာမိဘတက်ဆိုင်ရာပတ်ဝန်းကျင်နဲ့အစိုးရကအားပေးပြည့်စုံပေးဖို့လိုအပ်နေပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြန်မာကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေတင်ဆက်ပေးနေတာပါ။1985ခုနှစ်ကနေစလို့အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ဝင်ရောက်အခြေချနေထိုင်သူဒုက္ခသည်ပေါင်း3000ရှိပြီးတော့ဒီထဲမှာတော့အရှိအလေပိုင်းကပဋိပက္ခတွေအပါအဝင်ကဘာတဝန်းမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖိနှိပ်မှုတွေနဲ့စစ်ပွဲတွေကြောင့်အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့လာတဲ့ဒုက္ခသည်အရေးအတွက်ဟာလည်းများပြားလာပါတယ်။ Illinois ပြည်နယ် Chicago မြို့က company တစ်ခုမှ American Amex ကို account ထဲပို့ဖို့ရောက်လာတဲ့ဒုက္ခသည်တွေကိုဘလို့ကူညီပြီးတော့အလုပ်ကင်နေပေးထားတယ်ဆိုတော့ကို VOA သတင်းတော့ King Farabat သတင်းပေးပို့ထားတာကိုအောင်အောင်ဆက်ပြောပြပေးပါရှင်
အီလိုင်းချီစ်ကိတ်မော့ကုမ္ပဏီပိုင်ရှင် Mark Schumann ဟာသူ့ဖခင်ရဲ့ဆုံးမစကားကိုလက်ခံထားရင်းဒီစီးပွားရေးလုပ်ငန်းကိုဆက်ကြီးထွားအောင်ကြိုးစားနေသူပါ
My dad would always say
ကောင်းမှုကုသိုလ်လုပ်ရင်ဘယ်တော့မှဒုက္ခဆင်းရဲမဖြစ်ဘူးလို့ကျွန်တော်အဖေကအမြဲပြောပါတယ
်လုပ်ငန်းအပေါ်မှာလည်းစေတနာထားလှုပ်ဆောင်တာကြောင့်လူကြိုက်များတဲ့အီလိုင်းကိတ်မော့ကိုအမေရိကန်တဝိုင်းကစားသောက်ဆိုင်တွေနဲ့ဈေးဆိုင်တွေမှာလည်းဝယ်လို့ရပါတယ်ဒါပေမဲ့လည်း Cheese Cake လုပ်ငန်းဘလို့အောင်မြင်လာတာလဲဘသူတွေကြောင့်အောင်မြင်လာတာလဲဆိုတာကိုတော့သိသူနေပါတယ် Mark Schumann က
people say oh you know you're such a good
ဒုက္ခသည်တွေကိုအလုပ်ပေးထားတဲ့အတွက်ကုမ္ပဏီကောင်းတစ်ခုဖြစ်တယ်လို့လူတွေကအမြဲချီးကျူးပါတယ်ကုမ္ပဏီကောင်းဆိုတာထက်ဘသူတွေနဲ့လက်တွဲအလုပ်လုပ်ရင်ပိုအဆင်ပြေမယ်ဆိုတာကိုကျွန်တော်ကသိတာပါအ
ီလိုင်းကုမ္ပဏီမှာဝန်ထမ်း220လောက်ရှိပြီးအဲ့ဒီထဲက15ရာခိုင်နှုန်းဟာဒုက္ခသည်တွေပါအဲ့ဒီထဲမှာ1996နှစ်တွေစီတုန်းကကွန်ဂိုနိုင်ငံကစုပူအောင်ကြောမှုတွေအတွင်းအစိုးရရဲ့ဖိနှိပ်မှုကြောင့်ထွက်ပြေးလာတဲ့Elias ကစွန်ကလည်းပါဝင်ပါတယ
် I was a student at the University of Lubumbashi
ကျွန်တော်ဟာလွန်ဘာရှိတက္ကသိုလ်ကကျောင်းသားတူပါဘိုဘူဒူဆိုးရဟာကျောင်းသားတွေကိုတက်တာကြောင့်ကျွန်တော်လည်းထွက်ပြေးလာရပါတယ
် American ပြည်တော်စုကိုဆောက်ရောက်ချိန်ကတည်းကကစွန်ကဟာဒီကိတ်မှုန်ဆိုင်မှာပဲလုပ်နေတာပ
ါ I had no degree I had no
ကျွန်တော်မှာဖွယ်လည်းမရှိဘူးလုပ်ငန်းအတွေ့အကြုံလည်းမရှိဘူးဘာမှကိုမရှိတာပါဒီကုမ္ပဏီကအလုပ်ပေးလို့သာကျွန်တော်လှုပ်လို့ရတာမို့အကောင်းဆုံးလှုပ်သွားဖို့ပဲစိတ်แท้ရှိပါတယ
်လူငယ်တဲ့နှစ်အစိတ်ကျော်အတွင်းဒုက္ခသည်ရာနဲ့ချီကိုအလုပ်ပေးထားတာကြောင့် Elin Cheese Game ကုမ္ပဏီကိုအခုနှစ်အစောပိုင်းကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှာမင်းကြီးယုံက Flippo Brandy စုတစိတ်ဂုဏ်ပြုချီးမြှင့်ခဲ့ပါတယ်ကွန်ဂိုအပြင်တခြားနိုင်ငံကသူတွေကိုလည်းအလုပ်ခံထားကြောင်း Schumann ကအခုလိုပြောပါတယ်
you sort of see different waves of
ဒီမှာကြည့်လိုက်ရင်လူမျိုးပေါင်းစုံကိုတွေ့ရမှာပါ Bosnia Songo Iraq ကလာတဲ့လူတွေကိုတွေ့နိုင်ပါတယ
်တမရဘရိတ်အိုဘားမားဟာအခုနှစ်အောက်တိုဘာနဲ့2019ခုနှစ်ထဲမှာစီးရီးယားနိုင်ငံကဒုက္ခသည်တပေါင်းလောက်ကိုလက်ခံဖို့အစီအစဉ်ဆွဲထားပြီးယာနဲ့ချီတဲ့ဒုက္ခသည်တွေချီကာဂိုကလည်းရောက်လာဖို့ရှိနေပါတယ် Eli Schumann မိသားစုကလည်းလွန်ခဲ့တဲ့နှစ်100ကျော်လောက်တုန်းကအခုလိုရွှေ့ပြောင်းအခြေချလာခဲ့တာပ
ါ His parents and his sister and brother
ကျွန်တော်အဖေဟာမိဘတွေညီကိုမောင်နှမတွေနဲ့အတူရုရှားပိုလန်စတဲ့ရှေ့ဥရောပဘက်ကနေ1900ခုနှစ်မှာဒုက္ခသည်အဖြစ်နဲ့လာခဲ့တာပါ
ရှူမန်မိသားစုအနေနဲ့ဒုက္ခသည်တွေကိုအလုပ်ကံရရှိဖို့အခုလိုအကူအညီပေးတာဟာကောင်းမှုကုသိုလ်အတွက်သာမဟုတ်ပဲဘဝတူတွေကိုဖေးမှကြည့်ရှုရလဲဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲညနေခင်းအစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလဲပြောပြပေးပါမယ်ရှင်
တောင်တရုတ်ပင်လယ်ပြင်အတွင်းကပိုက်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်နိုင်ငံအနေနဲ့စီးရီးအရာစိန်ခေါ်မှုတွေဆက်လုပ်မယ်ဆိုရင်ကိုဖာတာအထူးကြံဖြစ်အောင်တတိုင်းခတ်တယ်လို့ဖြစ်သွားစေနိုင်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးရဲ့စနေနေ့ကပြောဆိုချက်ကိုအကြီးရန်တရုတ်စစ်တပ်အရာရှိတဦးကဒီကနေ့တနင်္ဂနွေနေ့မှာပယ်ချပါတယ်တရုတ်တို့ဟာအရင်တုန်းကလည်းအထီးမကျန်ဘူးအခုလည်းအထီးမကျန်တယ်လို့အနာဂတ်မှာလည်းအထီးကျန်ဖြစ်မှာမဟုတ်ဘူးလို့တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ရဲ့ရေးတပ်ဗိုလ်ချုပ်ကြီးစွန်ချန်ခေါင်းကတုံ့ပြန်သွားတာဖြစ်ပါတယ်။အမေရိကန်တရုတ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မှုရည်ရွယ်တဲ့အဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့ဥတီဆောင်ရွက်နေချိန်မှာတရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ရဲ့ရေပြင်အစိအပိုင်းတချို့ကိုလေကြောင်းကာကွယ်ရေးတပ်မတ်ဆောင်အဖြစ်တစ်ဖက်သက်ကြီးညာတာမျိုးမလုပ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းတိုက်တွန်းသွားပါတယ်။ဆီးရီးယားနဲ့အင်ဒီချင်းနိုင်ငံတွေမှာတိုက်ခိုက်နေတဲ့ Islamic အစွန်းရောက် IS2 ကကာလီဖိတ် Islamic နိုင်ငံရဲ့မြို့တော်လို့သတ်မှတ်ထားတဲ့မြို့တီးရှိတဲ့ Raqqa ခရိုင်တွင်းကို Syria အစိုးရစစ်တပ်ကဆက်လက်ဝင်ရောက်နေပါတယ် Raqqa ခရိုင်တွင်းကို Syria စစ်တပ်ကမနေ့စနေနေ့ကစတင်ဝင်ရောက်တာဖြစ်ပါတယ်စင်ကာပူဝန်ကြီးချုပ်လေရှန်လွန်းနဲ့ဇနီးတို့မြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့မြန်မာအစိုးရကထုတ်ပြန်ပါတယ်သမရဦးထင်ကျော်တို့ဇနီးမောင်နှံရဲ့ဖိတ်ကြားချက်နဲ့ဒီလအတွင်းမှာလာရောက်မှာဖြစ်ပြီးအစိုးရတက်လက်ထက်ပထမဆုံးလာရောက်မဲ့နိုင်ငံအကြီးအကဲခီးစဉ်ဖြစ်ပါတယ်ရှင်
တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်ကျမကစုမမဒီညနေခင်းအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOE ကိုနားတော်တာချင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.